လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကဒီနေ့ထုတ်ပြန်တဲ့အစိုးရခန်းစာအရမြန်မာနိုင်ငံမှာလူဦးရေ 51.5 သန်းရှိနေပြီးအမျိုးသားဦးရေ 24 သန်းကျော်နဲ့အမျိုးသမီးဦးရေ 26 သန်းကျော်ရှိတယ်လို့သိရပါဗျ။ဒီနေ့ထုတ်ပြန်တဲ့လူဦးရေစင်းရလုံခြုံရေးအခြေအနေအရစင်းကောက်ယူနိုင်ခြင်းမရှိတဲ့ကရင်ကချင်နဲ့ရခိုင်ပြည်နယ်ဒေသအချို့ကလူဦးရေကိုခန့်မှန်းပြီးထည့်သွင်းထားတာဖြစ်တယ်လို့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးခင်ကြီးကပြောကြားခဲ့ပါဗျ။ကော
င်းစင်းများမှာလုံခြုံရေးအခြေအနေအရစင်းမကောက်ယူနိုင်ခဲ့သောအချင်းပြည်နယ်ကရင်ပြည်နယ်နဲ့ရခိုင်ပြည်နယ်တွင်းရှိဒေသအချို့အတွက်ခံမှန်းလူဦးရေ 1.3 တန်းကိုပါထည့်သွင်းတွက်ချက်ထားပြီးဖြစ်ကြောင်းဖော်ပြပါတယ်။မြန်မာနိုင်ငံလူဦးရေသည်အာဆီယံဖွဲ့ဝင်နိုင်ငံအလုံးလူဦးရေ 615 လမ်းတွင် 8.4 ရာခိုင်နှုန်းပါဝင်ပြီးလူဦးရေအရွယ်စားသည်အာဆီယံဒေသအတွင်းအစင်းငန်းနေရာတွေရှိကြောင်းပြပြပါတယ်
အကဲနာမှာနိုင်ငံတော်သမ္မတဦးသိန်းစိန်ကပညာရေးကျန်းမာရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေနဲ့တိုင်းရင်းသားမျိုးနွယ်စုတွေဖွံ့ဖြိုးတိုးတက်ရေးအတွက်ဆောင်ရွက်ရာမှာလူဦးရေစင်းရာအဓိကအထောက်ကူပေးမှာဖြစ်တယ်လို့ပြောခဲ့ပါတယ
်လူမျိုးပြုပြင်ပြောင်းလဲမှုလုံလောက်စေမှာအဓိကကျတော့ပညာရေးကျန်းမာရေးဆိုင်ရာလုံလောက်စေမှာတိုင်းရင်းသားမျိုးနွယ်စုနဲ့ရိုးရာယဉ်ကျေးမှုဆိုင်ရာပြုပြင်ပြောင်းလဲမှုတွေနဲ့ဆောင်ရွက်ရမှာလူဦးရေစင်းရာအဓိကအထောက်ကူပေးမှာဖြစ်ပါတယ်ဘာကြောင့်လဲပေါ်ပေါ်လာတဲ့နိုင်ငံရေးဆွေးနွေးပွဲတက်လို့ရှိရင်အက်ဒရက်စ်လေးကိုရှင်းပြတဲ့ပြောင်းလို့ပြဆောက်ရမှာ။အလန်းဒေချူပြလာမယ်။တိုင်းကဒုရဒူများတပ်သားအမှတ်ချုပ်ပြဆောက်တဲ့နိုင်ငံရေးသဘောတူချက်တွေရှင်းခိုင်းပြီးပြင်ဆင်ပြီးပြဆောက်ခြင်းအဆရှိတဲ့လုပ်ငန်းစဉ်များကိုလုပ်ဆောင်မှာ။လူရဲ့စဉ်များကိုရှင်းလင်းပြနိုင်ရမှာဖြစ်ပါတယ်။
မြန်မာနိုင်ငံမှာနှစ်ပေါင်း30ကြာမကောက်ယူနိုင်ခဲ့တဲ့ပြည်လုံးကျွတ်လူဦးရေနဲ့အိမ်အကြောင်းအရာတကောင်စရင်ကိုပြီးခဲ့တဲ့2014ခုနှစ်ဧပြီလမှာစတင်ကောက်ယူခဲ့တာဖြစ်ပါတယ်။ဒါအပြင်မြန်မာနိုင်ငံမှာအိမ်ပိုင်ဆိုင်သူဟာလူရေစုစုပေါင်းရဲ့85ရာခိုင်နှုန်းရှိပြီးလျှက်စစ်မီ30နိုင်မှုဟာ32ရာခိုင်နှုန်းကျော်ရှိတယ်လို့လူဦးရေနဲ့အိမ်အကြောင်းအရာတကောင်စရင်အစိုးရကစားမှပါရှိပါတယ်။အဲ့ဒီအစိုးရကစားမှလူမျိုးကိုးကွယ်ရာဘာသာအလုပ်ကိုင်းတဲ့လုပ်ငန်းတို့ကိုထည့်သွင်းဖော်ပြထားခြင်းမရှိသေးပါဘူး။လူမျိုးနဲ့ကိုးကွယ်ရာဘာသာကိုဖော်ပြခြင်းမရှိတာဟာပဋိပက္ခတွေဖြစ်ပွားမှာကိုစိုးရိမ်တာကြောင့်ဖြစ်ပြီးအလုပ်ကိုင်းတဲ့လုပ်ငန်းတွေကိုမဖော်ပြနိုင်တာဟာဤပညာပိုင်းဆိုင်ရာနှောင့်နှေးမှုကြောင့်ဖြစ်တယ်လို့သိရပါတယ်။ဒီနေ့ခန်းနာကိုတက်ရောက်ခဲ့တဲ့ကရင်နီပြည်လူငယ်များသမဂ္ဂဗဟိုကော်မတီဝင်ကိုကျော်ထိန်အောင်ကလူမျိုးအမည်တွေကိုမထုတ်ပြန်နိုင်တာကြောင့်လာမယ့်ရွေးကောက်ပွဲမှာတိုင်းရင်းသားရေးရာဝန်ကြီးနေရာတွေအတွက်ခြုံရင်းမှုတွေရှိလာမှာကိုစိုးရိမ်နေလို့ပြောပါတယ်
ထိန်ပေးပြီးတော့မှကောက်ခံဖို့အတွက်ကိုပြောဆိုခဲ့စဉ်တုန်းကသိပြီးတော့မှအချိန်မပေးခဲ့ဘဲနဲ့တကောင်စင်းရဲ့ process တိုင်းကိုလုပ်တယ်ဆိုတဲ့နေရာမှာအခုပြောတဲ့အခြားသောပြည်နယ်တွေမှာရှိနေတဲ့တိုင်းရင်းသားလူမျိုးတွေအတွက်ကြတော့ကိုတိုင်းရင်းသားရေးရဝန်ကြီးတနေရာအရရင်သူတို့ရဲ့လုတ်ကင်ဆောင်ရွက်မှုသူတို့ရဲ့လူလားချက်တွေကိုအဲဒီကနေတဆင့်တောင်းဆိုနိုင်မဲ့အခွင့်အရေးတရဟာအခုလိုမပါလာတဲ့အတွက်ကြောင့်မလို့ဒီ2015 election မှာကလည်းတိုင်းရင်းသားတွေရဲ့အခွင့်အရေးကတော့တော်တော်များများနစ်နာမှာပါ
ပြည်ပကိုရွှေပြောင်းနေထိုင်နေသူတွေဟာမွန်ကရင်နဲ့ရှမ်းပြည်နယ်တို့ကဖြစ်ပြီးအများစုဟာထိုင်းနိုင်ငံမှာရောက်ရှိနေတယ်လို့လည်းသိရပါဗျ။အဲ့ဒီအစိုးရခန်းစာမှာလက်တလုံးမြန်မာနိုင်ငံရဲ့လူ့ရေအရွယ်အစားနဲ့ပြည်နယ်နေထိုင်ပုံ၊အိမ်နောင်စုအခြေအနေ၊ပြည်တွင်းပြည်ပရွှေ့ပြောင်းသွားလာနေတဲ့အခြေအနေ၊စားတက်မြောက်မှုအခြေအနေ၊သေဆုံးမှုအခြေအနေတွေကိုသေစိတ်ဖော်ပြထားပါတယ်ရှင်။